American Tamra Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာပဲ Tamra Trump နဲ့ဂျပန်ဝန်ကြီးချုပ် Shinzo Abe တို့ညနေချင်းဆိုင်တွေ့ဆုံဆွေးနွေးဖို့အတွက်စီစဉ်နေကြပါတယ်။တနင်္လာနေ့မှာ American Tamra Trump နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ် Abe ကသူတို့နှစ်ဦး American နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတွေ့ဆုံဖို့အတွက်သဘောတူခဲ့ကြတယ်လို့ Tokyo မှာသတင်းတောက်တွေကိုပြောပါတယ်။မြောက်ကိုရီးယားရဲ့ Nuclear ဓာတ်ထုနဲ့ဇီဝလက်နက်တွေနဲ့တူပက်ထင်းတက်ဒုံးကြီးအစီအစဉ်တွေကအပိတိုင်လုံးဝဖျက်သိမ်းဖို့ကိစ္စဟာမဖြစ်မနေလုံးဝမယ့်ကိစ္စဖြစ်ကြောင်းအခုလိုတယ်လီဖုန်းဆက်သွယ်ပြောကြရမှာနှစ်ဖက်သဘောတူညီခဲ့ကြတယ်လို့လည်းသမရအင်ဂျီရဲ့ကြေညာချက်မှာဖော်ပြပါတယ်။သမရထရမ့်နဲ့ဝန်ကြီးချုပ်အဘေးတို့နှစ်ဦးစလုံးဟာကနေဒါနိုင်ငံမှာထူးလာရှိနေကိုယ့်ရဲ့ကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံများ G7 ထိပ်သီးအစည်းအဝေးကိုတက်ရောက်ကြမှာဖြစ်ပါတယ်။ဒါပေမဲ့ခေါင်းဆောင်တို့ကအဲ့ဒီအစည်းအဝေးမတိုင်ခင်မှာပဲအမေရိကန်သမ္မတအင်ဂျူမှာတွေ့ဆုံဖို့ဖြစ်နိုင်တယ်လို့အမေရိကန်နဲ့ဂျပန်အရာရှိတွေကပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲအတွက်အစီအစဉ်တွေကိုဆွေးနွေးဖို့အမေရိကန်အရာရှိတွေမြောက်ကိုရီးယားနဲ့စင်ကာပူနိုင်ငံတွေကိုရောက်နေချိန်မှာပဲသမ္မတထရမ့်နဲ့ဝန်ကြီးချုပ်အာဘေးတို့နှစ်ဦးတနင်္လာနေ့ကစကားပြောခဲ့ကြတာပါ။အောက်မေပွဲအခမ်းအနားကျင်းပရဲ့အာလန်တန်အမျိုးသားစစ်သင်းချိုင်းကိုသမ္မတထရမ့်မတော်ခင်ခေါင်းဆောင်လို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြတာဖြစ်ပြီးအောက်မေပွဲအခမ်းအနားအတွက်မင်းငုံးပြောကြရမှာတော့သမ္မတထရမ့်ကကိုရီးယားကျွန်းဆွယ်အခြေအနေနဲ့ပတ်သက်ပြီးဘာမှမပြောခဲ့ပါဘူး။ကိုရီးယားကျွန်းဆွယ်က၃နှစ်ကြာစစ်ပွဲကာလအတွင်းအမေရိကန်နိုင်ငံသား3,400လောက်အသက်ပေးခဲ့ရတာဖြစ်ပါတယ်။အမေရိကန်နဲ့မြန်ကိုရီးယားအရာရှိတွေဟာတနင်္လာနေ့မှာကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဆုံးမှာတွေ့ဆုံပါတယ်။အမေရိကန်ဘက်ကဥဆောင်သူကတောင်ကိုရီးယားဆိုင်ရာတန်တမန်ဟောင်းလေးဖြစ်ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဖြစ်တဲ့ဆန်ကင်းဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုအင်ကာနိတ်တီကျင်းပမယ်လို့သတင်းတွေမှာဖော်ပြကြပါတယ်။